ဟုတ်ကဲ့ရှင်ဟိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပေါ့နော်ကျမတို့ RFA ကနေပြီးတော့ဒီစစ်ဆိုးရဝင်ကြီးရာတူးအပြောင်းလဲတွေရှိခဲ့တယ်ဆိုတာကိုထုတ်လွှင့်ခဲ့ပြီးပါပြီ
ဟုတ်ကဲ့
အခုလည်းဒီစစ်တပ်အတွင်းမှာဟိုတိုင်းမှုတွေကိုရာတူးတွေတိုးမြှင့်ပေးလိုက်တာတွေနောက်တစ်ခါစစ်စင်ရေးနဲ့ကုတ်ကဲမှုဌာနချုပ်အတွင်းရာတူးအပြောင်းလဲတွေဒီရက်ပိုင်းတွေတင်ပြုလုပ်ခဲ့တယ်လို့ကြားနေရပါတယ်အဲ့တော့ဘသူတွေဘလို့အပြောင်းလဲဖြစ်နေပါသလဲလို့ဒီမြမစီရေအကက်ခက်လေ့လာနေတဲ့ကိုဝင်းမင်းကိုမေးကြည့်တော့
ဒီတိုင်းမှုတစ်ခုပြောင်းသွားတယ်လို့ကျွန်တော်ကြားပါတယ်၅ဦးလောက်ရှိတယ်လို့ကြားတယ်သူတကယ်တော့ဒီတိုင်းမှုတွေကဒီ2007နောက်ပိုင်းမှာပေါ့နော်ဆိုင်မှုဖြစ်လာကြတဲ့လူတွေဖြစ်ကြပါတယ်တချို့ကတော့ဟို2ယောက်လောက်ကတော့အရင်မကြသေးဘူးပေါ့နော်သူတို့ဒီစစ်ပြူဝမှုနေရာတွေကိုသူတို့ရရုပ်တက်သွားကြတော့သိရပါတယ်အခုမှရပါတဲ့တိုင်မှုကိုချုပ်အောင်မြင်ပါတော့နောက်တခါကျတော့တောင်ပိုင်းတိုင်းတိုင်မှုကိုချုပ်ကိုကိုနောက်တခါဒီပြည်ကံတိုင်းတိုင်မှုကိုချုပ်မင်းအောင်လှိုင်းစစ်မြပိုင်းတိုင်မှုအာကိုချုပ်အောင်တန်းထွတ်တို့ပေါ့နော်သူတို့စစ်ပြူဝမှုနေရာတွေကိုတော်တော်များများရသွားကြတာကိုတွေ့ရပါတယ
်ဟုတ်ကဲ့အခုလိုပေါ့နော်စစ်တပ်အတွင်းရာထူးအပြောင်းလဲလုပ်တာတွေကိုစစ်ဆိုးရကတည်ဝင်ကြင်ညာလေးမရှိတဲ့အကြောင်းကိုလည်းကိုဝင်းမင်းကပြောပါတယ
်ဒီကဒီစစ်တပ်အတွင်းမှာဒီကြောင်လည်းလုပ်တဲ့အပေါ်မှာပေါ့နော်စစ်တပ်ကသဘောထားတာကတော့စစ်တပ်ကသူတို့ရဲ့ဒီကိုရေးကိုယ်စားအတွင်းကိစ္စဖြစ်တဲ့ပေါ့အဲ့ဒါကြောင့်မသူတို့အချင်းချင်းညာလေးမရှိပါဘူးအချင်းတဲ့ဟိုကလည်းအစင်လာရဟိုညာလေးမရှိပါဘူးဒါပေမဲ့ဒီဝင်ကြီးခန္ဓာတွေကြောင်လို့ရှိရင်တော့သူတို့ညာလေးရှိပါတယ
်ဒါပေမဲ့ဒီတစ်ကြိမ်ရာထူးအပြောင်းလဲတွေလုပ်တဲ့နေရာမှာတော့2010ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့အနေအထားမျိုးရှိတယ်လို့လည်းသူကပြောပါတယ
်လုပ်နေကြဒီလုပ်ခဲ့တင်တာကြာပြီပေါ့နော်တစ်ထောင်ငါ2006လောက်တည်းအရလောက်ကတင်တာပေါ့အဲသူကသူကအကြောင်းနဲ့သဘောဖြစ်တဲ့အခါကျတော့ပုံမှန်ကြောင်းတဲ့အနေအထားတစ်ခုလို့တော့ခံစားလို့တော့ရပါတယ်ဒါပေမဲ့အခုလက်ရှိဒီအချိန်နဲ့ကပ်ရင်နေတာပေါ့နော်မကြာခင်မှာအဲ့ဒါလုတ်တော့မဲ့ဒီရွေးကောက်ပွဲ2010မှာလုတ်မဲ့ရွေးကောက်ပွဲအတွက်ပေါ့နော်ဆိုပြီးတော့ဟိုဖြစ်စင်စရာရှိတာကိုလည်းသူစင်မဲ့အလားအလာမျိုးနဲ့ကျွန်တော်တွေ့နေရပါတယ်အဲတစ်ခုလုံးကိုဆုံးကျင်တော့ဘုသူမူသန်းရှိရင်လည်းဒါဟလာသူ့အနေနဲ့ဒီအသက်ကြီးလာတဲ့အချိန်မှာပေါ့နော်ဘယ်လိုမျိုးဒီအကြောင်းလဲကိုဟလာသူ့အတွက်ပေါ့နောက်ပိုင်းလည်းလုံခြုံစိတ်ချရအောင်လုပ်မလဲဆိုတာကိုသူစဉ်းစားနေပုံရပါတယ
်ဒီစစ်တပ်တွေအကြောင်းလဲဟာတော့ပေါ့နော်နိုင်ငံရေးပြောင်းလဲမှုအပေါ်မှာတက်ရောက်မှာတော့မဟုတ်ဘူးလို့ကိုဝင်းမင်းကပြောပါတယ
်ဟာကျွန်တော်မြင်ရတာဟိုသိရှိမဲ့မတင်ပါဘူးအားကြောင့်လဲဆိုတော့ဒီထိပ်ပိုင်းမှာရှိတဲ့ဒီဘုချုပ်မှုကြီးတန်းရှင်ပေါင်းပေါ့နော်ဟာဒီဘုချုပ်မှုကြီးမောင်အေးကလည်းဆက်ရှိနေတဲ့အခါကျတော့ဒီ strict policy တွေလောက်တာကဘုချုပ်မှုကြီးတန်းရှင်ကလောက်တာဖြစ်တဲ့အတွက်ဆိုတော့ဒီနေ့အဲမူပိုင်းဆိုင်ရာနိုင်ငံရေးရပေါ့ပြောင်းလဲမှုဟိုရှိဖို့လာလာနေပါလေ
ဟုတ်ကဲ့တဆက်သေးပဲပေါ့နော်စစ်စင်ရေးကုတ်ကဲမှုဌာနချုပ်မှာတော့ဗိုလ်ချုပ်အချို့ကိုယာဒူးကနေပြီးတော့အငြိမ်းစားပေးလိုက်တယ်လို့လည်းကြားသိရတယ်လို့ကိုဝင်းမင်းကပြောပါတယ်ဥက္ကမောင်ဆိုရင်